ာဖြစ်လို့မြန်မာနိုင်ငံအပေါ်မှာအရေးယူပိတ်ဆို့မှုတွေဒဏ်ခတ်မှုတွေဆက်လက်ထားရှိဖို့လိုအပ်တယ်လို့ပြောရတယ်ခင်ဗျာ
The position of the international trade union movement is that there's been very encouraging progress in Burma
နိုင်ငံကလူသမားလှုပ်ရှားမှုအဖွဲ့ရဲ့ရည်တည်ချက်ကဒီလိုပါမြန်မာပြည်မှာအားတက်စရာကောင်းတဲ့ဖြစ်ထွန်းတိုးတက်မှုတွေရှိနေပါတယ်ဒီအတွက်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတချို့ကိုရုတ်သိမ်းနေပါတယ်ဒါပေမဲ့မြန်မာနိုင်ငံနေရာအနှံ့အပြားမှာအတင်းအဓမ္မအလုပ်ကျန်းစေခိုင်းမှုတွေကရှိနေသေးပါဒါတွေကိုအစိုးရကပြုပြင်ဖို့လိုအပ်နေပါသေးတယ်ဒါကြောင့်ဥရောပသမဂ္ဂနဲ့တခြားသောအစိုးရတွေကိုတောင်းဆိုထားပါတယ်။ဒီလိုသိပ်ဆိုးရွားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိနေသမျှတိုးတက်ကောင်းမွန်လာခြင်းမရှိသမျှပိတ်ဆို့ရည်ယူမှုတွေကိုမယုတ်သိမ်းကြပါနဲ့အုံးဆိုတာတောင်းဆိုထားပါတယ
်။လက်ရှိမြန်မာနိုင်ငံအခြေအနေမှာလူခွင့်ရေးတိုးတက်မှုအတွက်ဒဏ်ခတ်အရေးယူမှုဆိုတဲ့နည်းလမ်းတစ်ခုပဲရှိပါသလား။တခြားအကူအညီပေးတဲ့နည်းလမ်းတွေလူခွင့်ရေးစင်နှန်းပေးဖို့လူအပ်တဲ့ပံပိုးမှုတွေလူဖို့ကန့်လန့်ပြီးတော့အစိုးရနဲ့ထိတွေ့ဆက်ဆံတဲ့နည်းတွေနဲ့ကမကြိုးစားသင့်ပေဘူးလားခင်ဗျာ
Certainly they're excellent suggestions so firstly we welcomed when
တေးကြပါတယ်ဒါတွေကအင်မတန်သင့်တော်တဲ့အကြံဉာဏ်တွေဖြစ်ပါတယ်ပထမဆုံးအနေနဲ့ကျွန်တော်တို့ဟာဥရောပသမဂ္ဂကမြန်မာအရာရှိကြီး60လောက်အပေါ်ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုရုပ်သိမ်းခဲ့တာကိုကြိုးစားပါတယ်ဒါသဘောထားမှန်ကန်မှုကိုပြသခြင်းဖြစ်တယ်လို့လက်ခံပါတယ်ပြုပြင်ပြောင်းလဲရေးဆက်လက်ဖြစ်ထွန်းဖို့အားပေးမှုတရလည်းဖြစ်ပါတယ်ဒါ့အပြင်စာနာမှုဆိုင်ရာအထောက်ပံ့တွေလူခွင့်ရေးအခြေအနေကောင်းမွန်ရေးအထောက်ပံ့တွေကောင်းမွန်တဲ့အုပ်ချုပ်ရေးဖြစ်ထွန်းဖို့ကူညီပံ့ပိုးတာတွေကိုလည်းကျွန်တော်တို့ထောက်ခံပါတယ်ဒါပေမဲ့အရေးကြီးတဲ့စီးပွားရေးတန်ခတ်အရေးယူမှုတွေကိုရုတ်သိမ်းမယ်ဆိုရင်တော့ဥပမာအားဖြင့်တစ်လုပ်ငန်းတို့ကျောင်းမြရတနာလုပ်ငန်းတို့မှာဥရောပစီးပွားရေးလုပ်ငန်းတွေကစပြီးတော့ထုတ်ယူတဲ့အဆင့်ကနေစပြီးတွားရောက်မြုပ်နှံကြမယ်ဆိုရင်အဲ့ဒီဒေသတွေမှာအတင်းအဓမ္မအလုတ်ကျန်းစီခိုင်းမှုတွေအလုတ်သမားတမကကိုပိတ်ပင်ထားတာတွေတိုင်းရင်းသားအုပ်စုတွေကိုမြန်မာစစ်တပ်ကတိုက်ခိုက်နေတာတွေရှိနေပါတယ်။ဒါတွေကိုမကင်တွယ်မဖြေရှင်းဘဲနဲ့တော့ဥရောပတမကဟာအဲ့ဒီနယ်ပယ်တွေမှာရင်းနှီးမြုပ်နှံမှုမလုံးတင်သေးပါဘူး
။ဆိုတော့ TUC အနေနဲ့ထောက်ခံတင်ပြထားတာက sanctions အလုံးကိုဆက်ထားဖို့လွှမ်းခြုံပြောနေတာမျိုးမဟုတ်ဘဲနဲ့လုပ်ငန်းတစ်ခုချင်းအလိုက်စစ်စစ်ပြီးတော့ထိခိုက်မှုသိရှိတဲ့နေရာတွေကိုသာရွေးပြီး sanction တွေဆက်လက်ထားသင့်တယ်ဆိုတဲ့သဘောလားခင်ဗျာ
You know you gradually lift sanctions when you see gradual improvements in progress I think is a very
ဒုတမှုတွေတစ်ခုပြီးတစ်ခုရှိလာလို့ပိတ်ဆို့အရေးယူတာတွေကိုတဖြည်းဖြည်းရုပ်သိမ်းသင့်တဲ့သဘောပါပဲတိုးတက်ကောင်းမွန်လာမှုအတွက်စူးချသင့်ပါတယ်ဒါပေမဲ့ပိတ်ဆို့အရေးယူမှုအားလုံးကိုတော့တစ်ချက်တည်းနဲ့မရုပ်သိမ်းလိုက်သင့်ပါဘူးဥရောပသမဂ္ဂအနေနဲ့ AB လမှာစီဝေးပြီးမြန်မာအစိုးရကအတင်းအဓမ္မအလုတ်ကျန်းစီခိုင်းမှုကိုမဖျက်သိမ်းပဲ sanctions အားလုံးရုတ်သိမ်းမှုဆုံးဖြတ်လိုက်ရင်တော့ဒါဟာမလုတ်တဲ့ကိစ္စပါ ILO ရဲ့နိုဝင်ဘာလတုန်းကတင်ပြခဲ့တဲ့နောက်ဆုံးအစီရင်ခံစာမှာဆိုရင်မြန်မာနိုင်ငံအတွင်းနေရာတိုင်းမှာအလုတ်ကျန်းစီခိုင်းမှုတွေရှိနေစေလို့ဖော်ပြထားပါတယ်ဒါကြောင့်ဥရောပသမဂ္ဂရဲ့ ILO ရဲ့မြန်မာအစိုးရရဲ့အတူတူထိုင်ပြီးအလုတ်ကျန်းစီခိုင်းမှုတိုက်ဖျက်ရေးအတွက် action plan လုပ်ငန်းအစီအစဉ်တရက်ချမှတ်ရပါလိမ့်မယ်ဒါကိုမြန်မာအစိုးရကအရင်အကောင့်ထဲပေါ်ပါစီအဲ့ဒီကြားမှာအရေးကြီးတဲ့ဒဏ်ခတ်မှုတွေကိုရုတ်သိမ်းရပါလိမ့်မယ်အပြန်အလှန်သဘောပဲဖြစ်တင်ပါလေ
ကျွန်တော်သဘောတရားဆန်တဲ့မိကုန်တစ်ခုမေးပြစီလူအဖွဲ့အစည်းတစ်ခုမှလူခွင့်ရေးတိုးတက်ကောင်းမွန်မှုဟာဒီမိုကရေစီဖော်ဆောင်ရေးတဲ့ဥစွာဖြစ်ထွန်းဖို့လိုအပ်ပါသလားဒီမိုကရေစီဖော်ဆောင်ရေးတဲ့ဥစွာဖြစ်ထွန်းနိုင်ပါသလားဒီနှစ်ခုကတစ်ချိန်တည်းမှာတစ်ပြိုင်တည်းဖြစ်သွားနိုင်ပါသလားဒါမှမဟုတ်ဒီမိုကရေစီထွန်းကားပြီးမှလူခွင့်ရေးတိုးတက်ကောင်းမွန်အောင်လုပ်ယူနိုင်ပါသလား
that's the million dollar question I think in countries across the world there's been
သိမေးတဲ့မေးခွန်းပါကမ္ဘာနိုင်ငံတော်တော်များများမှာဒီမိုကရေစီဖော်ဆောင်ရေးနဲ့လူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်ရေးတို့ဟာအချိန်အဟုန်အမျိုးမျိုးတစ်ခုနဲ့တစ်ခုဆက်နွယ်မှုအမျိုးမျိုးနဲ့တွားနေတာတွေ့ရပါတယ်ဒီနှစ်ခုတစ်ခုနဲ့တစ်ခုဆက်ဆက်မှုရှိနေတယ်ဆိုတာကတော့လုံးဝသိကြပါတယ်ဒါကြောင့်မြန်မာနိုင်ငံမှာအခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရွေးကောက်ပွဲဝင်ဝင်ပြုတာအဖွဲ့ချုပ်ကလည်းရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်တာတွေကိုကျွန်တော်တို့ကြိုးစားပါတယ်။သူတို့ဟာလူခွင့်ရေးနဲ့တိုးတက်ဖွံ့ဖြိုးရေးအတွက်အင်အားတစ်ရပ်ဖြစ်လာမှာသိကြပါတယ်။အလားတူစွာပဲအလုံသမားသမဂ္ဂလှုပ်ရှားမှုတွေကိုလည်းမြန်မာအစိုးရအနေနဲ့အပြည့်အဝတရားဝင်ခွင့်ပြုတင်ပါတယ်။ဒါဟာလူမှုရေးတရားမျှတမှုထွန်ကားရေးအတွက်တကယ့်ကိုအထောက်အကူဖြစ်စေမယ့်အလုံသမားတွေရဲ့အသံကိုပေါ်ထွက်လာစေပါလိမ့်မယ်။ဆိုတော့ဒီနှစ်ခုဟာလက်ချင်းချိတ်နေတာပါမြန်မာနိုင်ငံရဲ့ပြဿနာကအရင်အစိုးရတုန်းကအုပ်ချုပ်သူလူအုပ်စုကနေဒီမိုကရေစီဘက်မှာကောလူအခွင့်အရေးဘက်မှာကောဘာမှလှုပ်ချင်တဲ့သဘောမပြခဲ့တာသ ိတ်ကိုတွန်းဆုပ်နေကြတာပဲဖြစ်ပါတယ်။ဒါကြောင့်လည်းပဲဖိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ဖို့ဖြစ်လာကြတာပါ
။နောက်အကြံဉာဏ်တချို့လည်းပဲကြားပါသေးတယ်။မြန်မာပြည်မှာလူအခွင့်အရေးခြေနေကောင်းမွန်ထွန်ကားစေခြင်းသူတွေအနေနဲ့ဖွဲ့စည်းတွေအနေနဲ့ပြင်ပကဖိအားပေးနေကြမယ်အစားမြန်မာနိုင်ငံအာဏာပိုင်တွေနဲ့ထိတွေ့ဆက်ဆံပြီးချိုးဖောက်မှုတွေရှိနေတဲ့နေရာတွေအထူးသဖြင့်တိုင်းရင်းသားတွေရဲ့နေဆုံနေပြားတွေကိုကိုယ်တိုင်သွားကြပါအဲ့ဒီမှာပြုပြင်စရာတွေအများကြီးတွေ့ပါလိမ့်မယ်ကိုယ်တိုင်ပါဝင်လှုပ်ဆောင်ကြပါပြုပြင်ကြပါလို့အကြံပေးနေရတဲ့အချက်ပဲဖြစ်ပါတယ်ဒီလိုကိစ္စမျိုးကိုခင်ဗျားတို့အနေနဲ့လှုပ်သိမ်းတယ်လို့မထင်ဘူးလားခင်ဗျာ
Sure.We are only applying outside pressure because our Burmese counterparts have asked us to.
ဒီကြပါတယ်လုပ်တင်ပါတယ်ကျွန်တော်တို့အနေနဲ့ပြင်ပကနေဖိအားပေးနေရတာဟာကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့မြန်မာအဖွဲ့အစည်းကတိုက်တွန်းလို့သာဖြစ်ပါတယ်ဒီလိုလုံးမသာလျင်လူအခွင့်အရေးတိုးတက်မှုအတွက်ထိရောက်မှုအရှိဆုံးဖြစ်မယ်လို့သူတို့ကဆိုပါတယ်ကျွန်တော်တို့ကဒီလိုလုပ်နေပေမဲ့မြန်မာနိုင်ငံထဲကိုလူ့သမားတပ်မကကိုယ်စားလှယ်အဖွဲ့တွေအများကြီးရောက်နေပါတယ်အပြုသဘောတိုးတက်မှုတွေရှိအောင်ကွင်းဆင်းလှုပ်ဆောင်နေကြပါတယ်ဒီအခြေအနေမျိုးသာဆက်ပြီးတော့ဖြစ်ထွန်းနေမယ်ဆိုရင်တော့ဖွံ့ဖြိုးတိုးတက်ရေးအတွက်မှန်မှန်ကန်ကန်ပူးပေါင်းဆောင်ရွက်မှုတွေပိုပြီးရှိလာနိုင်ပါတယ်နောက်တစ်ခုပြောချင်တာကအရင်တုန်းကဆိုရင်ခင်ဗျားပြောတဲ့တိုင်းရင်းသားဒေသတချို့ကိုသွားရောက်ခွင့်မရရှိခဲ့တာအင်မတန်စိတ်ပျက်ခဲ့ရတာပါအိုင်အယ်အိုရဲ့ထောက်ခံတင်ပြချက်နဲ့အဲ့ဒီဒေသတွေစစ်ဖြစ်ပွားတဲ့နေရာတွေစီသွားရောက်ခွင့်ရဖို့ကြိုးပမ်းခဲ့ပေမဲ့ဟိုတုန်းကဆိုရကလုံးဝတွန့်ဆုတ်နေခဲ့ပါတယ်အခုလိုအခြေအနေကောင်းတွေဆက်ပြီးဖြစ်ထွန်းနေရင်တော့ခမားပြောတဲ့အကြံပြုချက်တွေအတိုင်းကျွန်တော်တို့တကယ်လုပ်မှာပ
ါ UKTUC ရဒီ Britain နိုင်ငံရဲ့ဝန်ကြီး William Hicks ကိုပြည်ရဲ့စာထဲမှာ Sister Organization လို့ဖော်ပြထားတဲ့ FTUB မြန်မာနိုင်ငံအလို့သမားတပ်မကအဖွဲ့ချုပ်ဆိုပါတော့အဲ့ဒီအဖွဲ့အနေနဲ့ရောမြန်မာနိုင်ငံတွေကိုဝင်ရောက်ပြီးတည်ဝင်မှတ်ပုံတင်တဲ့လုပ်ငန်းဆောင်ရွက်နိုင်မဲ့အလားအလာရောရှိနေပြီလားခင်ဗျာမြန်မာအစိုးရကသူရဲ့အဓိကပြိုင်ဘက်သူ့ကိုအဓိကစိန်ခေါ်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတောင်အခုအခါမှာအသီးမှတ်ပြုပြီးဒါရှစ်တိုးဆောင်ရွက်နေရရှိနေပြီဖြစ်ပါတယ်
There's a potential. There's a few problems at the moment. One is the labor organizations law.
ရှင်းနိုင်မဲ့အလားအလာရောရှိပါတယ်ဒါပေမဲ့ပြဿနာတချို့ရှိနေပါသေးတယ်တခုကတော့လူတိုင်းကြိုဆိုကြတဲ့အလုပ်သမားအဖွဲ့အစည်းဥပဒေ labor organization law ကိုတရားဝင်အတည်မပြုသေးတဲ့ကိစ္စပါဒီဥပဒေကိုဖြစ်နိုင်သမျှအမြန်ဆုံးပြဋ္ဌာန်းအကောင့်ထဲပို့ဖို့ကျွန်တော်တို့တောင်းဆိုပါတယ်နောက်တစ်ခုကအဲ့ဒီဥပဒေထဲမှာနိုင်ငံတကာလူ့သမားဥပဒေအဆင့်အတန်းတွေနဲ့ကိုက်ညီမှုမရှိသေးတဲ့အချက်တွေအများကြီးပါနေပါတယ်ဒါလည်းစိတ်မချရတဲ့အချက်ပါဒီအချက်တွေပြင်ဆင်ရေးအတွက်လည်းအမြန်ဆုံးဆွေးနွေးဖို့လိုအပ်ပါတယ်ဒါ့အပြင်ခမားမေးခွန်းကိုတိုက်ရိုက်ဖြေရမယ်ဆိုရင်တော့ FTUB ကိုအရင်အစိုးရကအကျန်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတာပါဆိုတော့သူတို့မြန်မာပြည်ပြန်သွားရင်သူတို့လုံခြုံမှုရရှိဖို့နဲ့တရားဝင်မှတ်ပုံတင်ခွင့်ရရှိဖို့အတွက်အာမခံချက်လိုအပ်ပါတယ်ကျွန်တော်နားလည်တဲ့လောက်ကတော့ဆွေးနွေးညှိနှိုင်းတာတွေရှိနေသေးလို့ထင်ပါတယ်တိုးတက်မှုရှိလာဖို့မျှော်လင့်ပါတယ်ဒါပေမဲ့ပထမအချက်ကတော့လူ့သမားဥပဒေကိုအကောင့်ထဲပေါ်ဖို့ပဲဖြစ်ပါတယ
်ဒေါအောင်ဆန်းစုကြည်နဲ့တချို့ကမ္ဘာနိုင်ငံတွေကတော့လာမယ့်ဂျပ်ဖြတ်ရွေးကောက်ပွဲကိုစောင့်ကြည့်ပါလွတ်လပ်ပြီးတရားမျှတရလားဆိုတာကိုကြည့်ပြီးမှပိတ်ဆို့ဒဏ်ခတ်မှုတွေကိုရုပ်သိမ်းဖို့စဉ်းစားပါလို့ပြောနေကြပါတယ်။သူတို့ပြောတဲ့အထက်မှာသူတို့ရဲ့သတ်မှတ်ချက်အထက်မှာအလုတ်ကျန်းစီခိုင်းမှုမပါဝင်တော့သလိုပါပဲ။ခင်ဗျားတို့ Trade Union Congress ကသာဒီကိစ္စကိုအဓိကထားနေရပါ
။ Well, we haven't seen the latest comments of Aung San Suu Kyi about lifting sanctions, but
ဒဏ်ခတ်ရယူမှုရုပ်သိမ်းရေးအတွက်ဒေါ ង ဆန်းစုကြည်ရဲ့နောက်ဆုံးသဘောထားမှတ်ချက်ကိုကျွန်တော်တို့မကြားရသေးပါဘူး။ဒါပေမဲ့ကျွန်တော်တို့အရင်တုန်းကသဘောပေါက်ထားတာကတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်အတွက်နိုင်ငံတကာအတိုင်းအဝန်ကတိတ်အလောတကြီးမဖြစ်သင့်ဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်။သတိကြီးစွာနဲ့ချင်းချင်းချင်းချင်းလှုပ်ကြဖို့ပြောတယ်လို့လည်းသိထားပါတယ်။ကျွန်တော်တို့ရဲ့မြန်မာအဖွဲ့အစည်းကလည်းဒီသဘောထားကိုထောက်ခံထားပါတယ်။ကျွန်တော်တို့ဟာမြန်မာဒီမိုကရေစီအင်အားစုတွေနဲ့ကျွန်တော်တို့ရဲ့အလုပ်သမားအဖွဲ့အစည်းတွေကိုအထူးအလေးထားပါတယ်။သူတို့ပြောတာကိုလည်းနားထောင်ပါတယ်။ဥရောပသမဂ္ဂကတော့နိုင်ငံရေးအကျဉ်းသားကိစ္စ၊ရွေးကောက်ပွဲကိစ္စနဲ့တိုင်းရင်းသားအင်အားစုတွေနဲ့အပြစ်အခတ်ရပ်စည်းရေးကိစ္စတွေကို sanctions ရုပ်သိမ်းမှုလိုအပ်ချက်တွေအဖြစ်သတ်မှတ်ထားပါတယ်ဒီသတ်မှတ်ချက်နဲ့ပတ်သက်လို့တောင်မှမကိုက်ညီသေးပါဘူးနိုင်ငံရေးအကျဉ်းသားတွေယာနဲ့ချီပြီးတော့ရှိနေပါသေးတယ်ရွေးကောက်ပွဲအကြိုကာလမှာလည်းပြောစရာတွေကြုံရသလိုတိုင်းရင်းသားတွေနဲ့စိုးရင်စရာကောင်းလောက်အောင်ကိုတိုက်ပွဲတွေဖြစ်နေပါသေးတယ်ဆိုတော့ EU ရဲ့သတ်မှတ်ချက်တွေကိုတောင်မှစောင့်ကြည့်နေရသေးပ
ါကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းကတော့လူအခွင့်အရေးချိုးဖောက်မှုတွေဟာမြန်မာနိုင်ငံမှာအခုမှဖြစ်ထွန်းပေါ်ပေါက်လာတာမဟုတ်ပါဘူးပြည်တွင်းစစ်နဲ့အတူစတင်ခဲ့တာပါအထူးသဖြင့်ဆက်အနာသိမ့်ပြီးကြတဲ့ကဆိုပါတော့ခင်ဗျာရာစုဝက်ရှိခဲ့ပါပြီ တခုခုလှုပ်လိုက်ုံနဲ့ချက်ချင်းပျောက်သွားနိုင်ပါသလားဒီအခြေအနေဟာလူခွင့်ရေးအခြေအနေလုံးဝတိုးတက်ကောင်းမွန်လာအောင်လှုပ်ရမယ့်ကိစ္စတွေလူအချက်တွေကိုပြောပါအောင်ခင်ဗျားတို့နိုင်ငံတကာလူခွင့်ရေးဆိုင်ရာဒါအဖွဲ့အစည်းကြီးတရားအနေနဲ့ဘယ်လိုသဘောပါလဲဒီကိစ္စမှာ
Well it's obviously going to be a slow process and we are very realistic about the pace
ဒါဟာဖြည်းဖြည်းချင်းသာဖြစ်လာနိုင်တဲ့ကိစ္စပါတိုးတက်မှုခြေလှမ်းသိမ့်နှေးကွေးမယ်ဆိုတာကျွန်တော်တို့ကောင်းကောင်းသဘောပေါက်ပါတယ်လုံချမ်းစီခိုင်းမှုအတွက်လုံရမယ့်ကိစ္စနဲ့ပတ်သက်ပြီးနမူနာတစ်ခုပြောပြစီနံပါတ်1အစိုးရအနေနဲ့လုံချမ်းစီခိုင်းမှုကိုဥပဒေနဲ့စန့်ကျင်တဲ့အလို့အဖြစ်သတ်မှတ်တဲ့ဥပဒေတရက်ပြဋ္ဌာန်းရပါလိမ့်မယ်အလုံချမ်းအာဓမ္မစီခိုင်းမှုပြုလုပ်သူတွေကိုဥပဒေနဲ့အညီတိတိယောက်ယောက်အရေးယူရပါလိမ့်မယ်ဒီအတွက်အမိန်ပေးညွှန်ကြားသူတွေကိုလည်းအရေးယူဖို့လိုအပ်ပါတယ်အလုံချမ်းစီခိုင်းမှုပပျောက်သွားခဲ့ပြီးဖြစ်တဲ့နိုင်ငံတွေကမ္ဘာပေါ်မှာအများကြီးရှိပါတယ်မြန်မာပြည်လေးလာသင်ယူနိုင်တာတွေအများကြီးရှိပါတယ်ဒါပေမဲ့အကောင်းမြင်နိုင်တဲ့အချက်တွေလည်းရှိပါတယ်။တကယ်လို့အလုံသမားတမကလှုပ်ရှားမှုတွေကိုတရားဝင်ခွင့်ပြုလိုက်မယ်ဆိုရင်လုပ်ငန်းခွင်တွေမှာရှိနေတဲ့ပြဿနာတွေကိုအလုံသမားတွေအနေနဲ့ပထမအဦးဆုံးအချိန်ထောက်ပြပြောဆိုခွင့်ရလာမယ်။ဒါတွေကိုဖြေရှင်းဖို့အတွက်အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မယ်။အထောက်အကူဖြစ်လာနိုင်ပါလိမ့်မယ်။ဒါဟာလူမှုရေးတရားမျှတမှုထွန်ကားရေးအလုံချမ်းစီခိုင်းမှုပပျောက်ရေးတို့အတွက်ကြီးမားသောအင်အားစုတစ်ရပ်ဖြစ်လာနိုင်ပါတယ်။ဆိုတော့ဒီဖြစ်စဉ်ဟာကြာမယ်ဒါပေမဲ့တမိုင်းဟာအပြုသဘောဆောင်တဲ့ဘက်မှာရှိနေပါပြီ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်နောက်ဆုံးရဲ့နောက်ဆုံးမိကွန်းတစ်ခုတော့မေးပြစုံခင်ဗျာတကယ်လို့ဒေါအောင်ဆန်းစုကြည်သာရွေးကောက်ပွဲအနိုင်ရပြီးအရွေးခံရမယ်ဆိုရင်အဲ့ဒီနောက်ပိုင်းဖြစ်လာနိုင်တဲ့မြင်ကွင်းစီနာရီယိုဘယ်လိုစဉ်းစားမိပါလဲခင်ဗျာအထူးသဖြင့်လူအခွင့်အရေးဆုတောင်းကပြောပါအောင
် I would leave that question to people who follow Burma far more closely and can speak with far more authority.
ဒီမေကွန်းကိုတော့မြန်မာအရေးကို TUC ထက်ပိုပြီးစောင့်ကြည့်လေ့လာနေသူတွေပိုပြီးနားလည်သိရှိသူတွေအတွက်ခြံထားကြပါတယ်။သူအရွေးခံရမယ့်အရေးအတွက်ကျွန်တော်တို့သိပြီးစိတ်အားထက်သန်နေကြပါတယ်။အပြုသဘောလက္ခဏာလို့လည်းမှတ်ယူပါတယ်။အဲ့ဒီနောက်ဘာဖြစ်လာမလဲဆိုတာတော့မခံမှန်းမရသေးဘူး။